စံပြည်နယ်တောင်ပိုင်းမိုးပြဲမြို့နယ်မှာတော့စစ်ကောင်စီတပ်တွေကဒီကနေ့ညနေပိုင်းမှာလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်မိုးပြဲမြို့ရဲ့တောင်ဘက်ခြမ်းကိုစစ်လေယာဉ်တွေနဲ့လာပြီးတော့ပစ်ခတ်တယ်လို့မြို့ခံနဲ့စစ်ဆောင်ကူညီသူတွေက VOA ကိုပြောပါတယ်တိုက်ပွဲအခြေအနေဒေါခင်မျိုးသက်ပြောပြပေးပါရှင
်စံပြည်တောင်ပိုင်းမိုးပြဲမြို့နယ်တဝိုင်းမှာစက်တင်ဘာ10ရက်မနေ့မနေ့ကနေအခုတောက်ကြနေအထိစစ်ကောင်စီနဲ့ပြည်သူ့ကာကွယ်ရေးအဖွဲ့တွေနေ့ရက်ဆက်တိုက်တိုက်ပွဲတွေပြင်းပြင်းထန်ထန်ဖြစ်ပွားနေပါတယ်ဒီကနေ့ညနေပိုင်း 3:00 ဝန်းကျင်မှာဝါရီစုဖလိုင်ရွာနာတဝိုက်စစ်ကောင်စီဘက်ကလေကြောင်းနဲ့ပစ်ခတ်ခဲ့တယ်လို့မိုးပြဲမျိုးကစစ်ဆောင်တွေကိုကူညီသူတူကပြောပါတယ
်ဒီညနေပိုင်း 2:00 2:55 ဝန်းကျင်တော့မှအခုဒီသူတို့လေရင်နဲ့လာရှဲတယ်ပေါ့စစ်ကောင်စီဖက်တောင်းကြင်တော့ရဲချပြီးဒီအခုချိန်ရောက်သားနေတယ်ပေါ့နော်ဟုတ်ဘယ်ကမှထပ်ကျင်းမလဲတော့မသိသေးဘူးကြာခုခုချင်းကြည့်ရှိပါအခုအာမိုဘယ်နဲ့တော့ကျဲတာပါဗျာမိုဘယ်နဲ့ဆောင်ပြချမ်းကိုကျဲနေတာဗျာသူလည်းသူ့ဝဲနေရော
လက်နဲ့ကြည့်ရောလက်နဲ့ငယ်ပါတုံးပြီးတက်ခိုင်နေတဲ့တိုက်ပွဲဟာပြင်းထန်တယ်လို့ဒေတာကန်တွေကပြောပါတယ
်ဒီတောင်အဒီဝါဒီစုလိုက်အနေဒီမိုဘယ်နဲ့ပြန်ဆိုးဝင်တာပေါ့နော်အဲဒီအနေအခုသူကဒီမိုဘယ်နဲ့မြို့ထဲမှာဝင်တာပေါ့အဒီစစ်ကောင်းနေတဲ့ဒီကိုရစ်တာရင်းတမ်းမှာဒီကမှုရှိတာပေါ့နော်မနေ့ညမနေ့ကိုနိုင်နေစညမှုချောက်တိပေါ့နောက်ဒီရက်မနေ့ဖောက်နိုင်နေပြန်စအခုဒီချေတိပါပဲညရောတိတယ်ပေါ့နေ့ရောတိတယ်ပေါ့နော်ပြင်းထန်ပါတယ်က
ြညပိုင်းတိုက်ပွဲပြီးသွားတဲ့အချိန်မှာစစ်ကောင်စီဘက်ကတိုက်လင်းနှစ်စီးနဲ့လာပြီးပြစ်ခတ်တိုက်ခိုက်တာလို့မြို့ကန်တူကပြောပါတယ
်လေရင်တော့လည်းလာပြီးတော့ဘုံကားချိန်ကျဲတယ်အဲတိုက်ပွဲဟိုပြီးဆုံးသွားတဲ့ခါမှဘုံလာကျဲတယ်
မိုးပြဲမျိုးဘက်ကိုလက်နက်ကြီးတွေနဲ့တောက်လျှောက်ပစ်ခတ်နေတဲ့အတွက်အရတားတချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းပြောပါတယ်။မနေ့ညကလည်းမိုးပြဲမျိုးပွဲကုန်း3ရက်ကွက်ကနေပေါ်လက်နက်ကြီးကြီးကြားရောက်ပောက်ကွဲတဲ့အတွက်တားဖာနှုတ်ထိခိုက်တိုက်ဆုံးခဲ့တယ်လို့မြို့ပံကပြောပါတယ်
။အဲ့ဒီပွဲကုန်းတော့ဟာအဲ့မဲ့တယောက်ချဆုံးသွားတယ်။နောက်ပြီးတော့သူ့မိသားလည်းတယောက်ချဆုံးသွားတယ်ပေါ့။တားဖာမရောပေါ့။တားမပြီးဘူး။ဒီအိမ်ဘယ်ခလုံးပြီးနေလက်နက်ကြီးချမ်းကြီးပေါ့။
ပြီးခဲ့တဲ့ဇူလိုင်25ရက်နေ့ကလည်းမိုးပြဲမြို့ရဲမှာလက်နက်ကြီးနဲ့ပစ်ခတ်တိုက်ခိုက်တာခံရတဲ့အတွက်အရတား2ဦးသေဆုံးခဲ့ရတယ်လို့အကူအညီပေးတဲ့ပရဟိတတင်တဲ့မျိုးကံတွေက VOA ကိုပြောပါတယ်။အရတားတွေထိခိုက်ဒဏ်ရာရတဲ့တရင်တွေနဲ့ပတ်သက်ပြီးတိကျအတည်ပြုချက်မရသေးတယ်လို့စစ်ကောင်စီဘက်ကလည်းတည်ဝင်တရင်မထုတ်ပြန်သေးပါဘူး။တိုက်ပွဲဖြစ်တဲ့အနီးနားဒေသခံတွေဟာအိုးပြစ်အိမ်ပြစ်ဘေးလွတ်ရာထွက်ပြေးရတယ်လို့ဒေသခံတွေကပြောပါတယ်
။အေးဆောင်ရွက်တော့ပြီးအားလုံးတော်တော်ဝေးဝေးလေးပြန်ဆောင်ကြတယ်လက်နဲ့ကြီးလည်းအများကြတာလူတွေမရှိတော့ဘူးကိုလိုတေးပုံကြတယ်ကိုလိုပြန်ဆောင်ကြတယ်ဒီခေတ်ကအင်းဖက်ဖာလာပူပြီးပြန်ဆောင်ဒီတစ်ခါကြတာမနေ့ကလည်းရုပ်ရက်ဖြစ်နေတဲ့ခါကြတော့ရုပ်ရက်နဲ့ကြလာရုပ်ရက်ဆက်ကြည့်နေတယ်ထုတ်ပိုးတွေတော့အဝတ်စားတော့ပါသွားပေါ့မိသားရဖုန်ကြီးတောင်းလို့ပဲဒီကိုပြီးစားတော့ကြတယ
်စံပြီတောင်းပိုင်းမိုးပြဲမျိုးရဲမှာစစ်တပ်ကနေနေရှင်းလင်းရင်းနဲ့ထိုးစစ်ဆင်နေတယ်လို့ဒေသခံကာဝေးတပ်ဖွဲ့တွေနဲ့မကြာခဏတိုက်ပွဲတွေဖြစ်ပွားလေရှိပါတယ်။နှစ်ဖက်တိုက်ပွဲအရင်ကလည်းပိုပြင်းထန်လာသလိုမြန်မာစစ်တပ်ဘက်ကလေကြောင်းကတိုက်ခိုက်မှုတွေရှိတဲ့အတွက်ဒေသခံတွေကတော့ဘေးလွတ်ရာကိုထွက်ပြေးနေရဆဲဖြစ်ပါတယ်။